မင်္ဂလာပါခင်ဗျာစနေညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးကျူးစွားရတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အကြောင်းအရာပါအဓိကတော့ရွေးကောက်ပွဲတရမှာဒီတမတ်ရှိရှိနဲ့ရက်တီဆောင်ရွက်ပေးရမယ်အဖွဲ့စည်းတရဆိုရအဖွဲ့စည်းဆိုရကဏ္ဍအားလည်းတော်လေးရေးပါပါတယ်ဥပမာမြန်မာနိုင်ငံမှာပြောမယ်ဆိုရင်တော့ရွေးကောက်ပွဲကော်မရှင်ဖြစ်ပါတယ်အဲ့တော့လက်ရှိဒီမြန်မာနိုင်ငံရွေးကောက်ပွဲမှာတကယ်တမ်းတမတ်ရှိရှိကြားကနေရက်တီပေးနိုင်မယ်ရက်တီရမယ်ဒီရွေးကောက်ပွဲကော်မရှင်လိုမျိုးနောက်မြန်မာစစ်တပ်လိုမျိုးဒီအခမ်းကဏ္ဍနဲ့ပတ်သက်ပြီးကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ဒီဖွဲ့စည်းရင်အနေနဲ့လာမယ့်ရွေးကောက်ပွဲအတွက်တကယ်ပဲတမတ်ရှိရှိရက်တီနိုင်မှာမလားဒီဒါနဲ့ပတ်သက်လို့ကျွန်တော်မိကုန်းထုတ်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးဖို့အတွက်ကျွန်တော်ပုဂ္ဂိုလ်3ကိုဖိတ်ခေါ်ထားပါတယ်ပထမဆုံးတူကတော့ဒီမြမရေးလေးလာသူစိုင်းဆရာဒေါက်တာရံမျိုးသိန်းဖြစ်ပါတယ်နောက်တူကလည်းဒီမြမရေးလေးလာသုံးသက်သူဥအောင်သူငိမ့်ဖြစ်ပါတယ်နောက်တူကတော့ဒီမြမ Institute for Democracy ဒီမြမနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့စောင့်ကြည့်ကဲဖြတ်တဲ့နောက် Voter Education ဒီမဲဆန္ဒမဲပညာပေးလုပ်ငန်းတွေလုပ်ကိုင်နေတဲ့အဖွဲ့အစည်းကညွှန်ကြားမှုဥအောင်စိုးမင်းဖြစ်ပါတယ်ကျွန်တော်ဒီမှာဥအောင်သူငင်းနဲ့ဥအောင်စိုးမင်းနှစ်ဦးလေးလိုင်းပေါ်မှာရှိပါတယ်။ကျွန်တော်အရင်ဆုံးဥအောင်သူငင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဥအောင်သူငင်းကြားပါလားခင်ဗျာ
။ဟုတ်ကဲ့ရှင
်။ဟုတ်ကဲ့။ဥအောင်သူငင်းရဲ့ခုနကကျွန်တော်ပြောသလိုပေါ့လက်ရှိမြန်မာနိုင်ငံမှာတမတ်ရှိရှိနဲ့ရက်တီရမယ်အဖွဲ့အစည်းတွေဥမာရွေးကောက်ပွဲကော်မရှင်စစ်တပ်လိုမျိုးဒါနဲ့ပတ်သက်လို့ဥအောင်သူငင်းအခုလေးလာကြည့်တော့သူတို့တကယ်တမ်းတမတ်ရှိရှိရက်တီနိုင်မယ်အနေအထားရှိလား။နောက်တစ်ခုကနိုင်ငံတကာအခြေအနေနဲ့လည်းကျွန်တော်ဥအောင်သူငင်းကိုလည်းသုံးသပ်ပေးစေချင်ပါတယ်။အဲ့တော့အရင်ဆုံးဒီမြန်မာနိုင်ငံမှာပြောမယ်ဆိုရင်တမတ်ရှိရက်တီရမယ်အဖွဲ့အစည်းတွေကိုကျွန်တော်ခုနပြောလို့ကော်မရှင်နဲ့ကျွန်တော်မြန်မာစစ်တပ်ဆိုပြီးတော့တတ်မှတ်ပါလေကော်တူညင်းရောဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ဟိုပြောမယ်ဆိုရင်တော့ရွေးကောက်ပွဲကော်မရှင်အဖွဲ့ရည်ကြည့်ပါတယ်သူကတော့ဒီရွေးကောက်ပွဲရဲ့လုပ်ငန်းရှင်တစ်ခုလုံးကိုပြီးတော့တမတ်အကြောင်းလုပ်ဖို့ဒီကားရှိတယ်ပေါ့နော်ဆိုတော့နောက်တစ်ခုကတော့စစ်တပ်တို့ဒီကဒီကျန်တဲ့ဝန်ထမ်းတွေရဲ့အပိုင်းမှာကျတော့နိုင်ငံတကာမှာတော့ဒါပြည်တွေကဒီအစိုးရဝန်ထမ်းတွေဖြစ်တဲ့အကြောင်းသူတို့ကလည်းဟိုပုံမှန်တမကြမယ်လို့ယူဆကြတာကြတဲ့အနေအထားမျိုးပါ။ဆိုတော့ကျွန်တော်တို့တိုက်ကြည့်ရတော့အခုအပြင်ကြီးကြောင်းသေးနေတာဆိုတဲ့အခါကျတော့ဒါစစ်တပ်ရဲ့ခံစားနာကိုလည်းဖြည့်စဉ်းစားရတယ်ဒီခံပြီးရှိရပါတော့
။ဟုတ်ကဲ့။ခုနကကိုသူငယ်ပြောထားတဲ့အထက်မှာစစ်တပ်ရဲ့ခံစားနာနဲ့ပတ်သက်လို့ခုနဝန်ထမ်းအဖွဲ့စည်းလို့ပြောပြီးမဲ့စစ်တပ်ကသူတို့ကဒီနိုင်ငံတော်ဖွဲ့စည်းပုံအရဆိုရင်တော့ပြည်သူဝန်ထမ်းဆိုတဲ့စီးနှံမှာမပါပါဘူးခင်ဗျာ။ဒါကြောင့်မလို့လည်းနည်းနည်းလေးရှုပ်ထွေးမှုတော့ရှိပါတယ
်။အာပြောမှဆိုရင်တော့ဒီစစ်တပ်ကကျွန်တော်အမြင်ရတော့ key maker လို့ခေါ်ရတော့เนาะအစိုးဖြတ်ပြီးတဲ့အနေအထားမျိုးမှာရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီကဒီစစ်တော်ထဲမှာ20 500ခန့်ကျုံပြည်ကလေးတွေယူရတဲ့အနေအထားလည်းရှိပါတယ်။ဆိုတော့တစ်ဖက်မှာလည်းဒီအောက်ခြေမှာပြန်ကြည့်လို့ဆိုရင်စစ်တပ်ကတချို့နေရာတွေမှာဆိုရင်သူ့ရဲ့စိုက်ရင်တွေအလုံးကြီးခြားရတဲ့နေရာပေါ်မှာမူတည်ပြီးတော့ဒီဈေးအင်အားကလည်းတွဲပြားသွားနိုင်တဲ့အနေအထားမျိုးရှိရလို့เนาะအထူးသဖြင့်ဒီအနေနဲ့ဆိုင်းသားစီတွေတချို့ယူနေတယ်မှာဆိုလို့ရှိရင်ဒီလိုလေအားလို့ကျွန်တော်တို့ဆောင်ကြည့်တဲ့အနေနဲ့ရှိပါတယ်။ဒါအဲ့တော့ချုံပြီးပြောမယ်ဆိုရင်တော့ဒီစစ်တပ်ရဲ့အင်္ဂါနာပေါ့ဒီလက်ရှိရုပ်ပုံမှာအရေးကြီးတယ်လို့ပြောလို့ရပါတယ
်။မကြာခင်ကပဲအနိုင်ယူသွားတဲ့ထိပ်ပိုင်းဗိုလ်ချုပ်တော်များကအာဏာရကြက်ခိုင်ပါတီမှာဝင်ရောက်ရှင်းပြိုင်မဲ့သဘောရှိပါတယ်။ဒါပေမဲ့ဒါကလည်းတချို့ကျွန်တော်ကြားနေရတဲ့သတင်းစာဆိုအတီးပြုလို့မရပါဘူး။တချို့ဗိုလ်မှုရေးစစ်နေဆိုလို့ရှိရင်တက်ကတော့မထွက်သေးဘူးလို့ကြားပါတယ်ခင်ဗျာ။အဲ့တော့ဒီအခြေအနေပြောမယ်ဆိုလို့ရှိရင်ပါတီတစ်ဖက်ဖက်မှာရှိနေတယ်လို့တော့ဖြစ်မနေဘူးလား
။ဒီတိုင်းပြောမယ်ဆိုရင်တော့ဟုတ်ဟုတ်တယ်လို့ပဲပြောပါလိမ့်မယ်ဆိုတော့ပြီးခဲ့တဲ့ဒီလက်တလောကာလတွေကြာကြည့်မယ်ဆိုရင်စစ်တပ်ကတကယ်မှာဆိုလို့ရှိရင်ဟိုနောက်ဆုတ်သွားမယ်ဒါပေါ့နော်ပုံကြီးရှိကျိုးပြီးတော့နေရာယူတာဒလားလို့တော့ကျွန်တော်ယူဆမိပါတယ်ဆိုတော့ဒါလို့ပြောရတယ်ဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးစစ်ဆေးရေးစစ်တော်မှာရှင်နေတဲ့အခါမှာလည်းဟိုကြံကွက်ခဲ့တဲ့စစ်ဆေးလို့ရှိပါတယ်ဆိုတော့နောက်တစ်ခါကျတော့လည်းဒီကြံမလို့အနေပြီးတော့အရာကြီးကြီးတွေငင်းကြားယူသွားပြီးတော့မှအလုံးရင်းနဲ့ဒီအကျိုးပါဘူးเนาะဒီလိုဒီစက်ခိုင်ဖို့ဒီပါတီဝင်သွားတဲ့အနေအထားမျိုးတွေတော့ဆိုတော့နောက်တစ်ခုကတော့ဒီစက်ခိုင်ဖြူပါတီရဲ့မှာပဲဟိုစိတ်ပိုင်းကောင်းစွာအပြောင်းလဲကိစ္စတွေဖြစ်ခဲ့တာတွေပေါ့ဒါတွေရှိပါတယ်နောက်တစ်ခါကျတော့ဒီအနေအထားမျိုးပေါ့ဒီ NLD နဲ့စိတ်ကြိုက်ပြီးလို့ရေတော့ပေါ်မှာပြန်ရမယ်အနေအထားမျိုးမှာကျွန်တော်မြင်တာကတော့ဒီစက်ခိုင်ဖြူပါတီရဲ့ကပေါ့เนาะဆိုတော့ရက်ပြီးရက်ဖတ်ဒီလိုမျိုးသင်ရှိရဲ့ပုဂ္ဂိုလ်မျိုးတွေဒီလိုပြရမယ်ကာလခဏဒါကြမ်းတဲ့အချိန်မှာကစစ်တပ်ကဒီကနေ့ပြောင်းလာတဲ့အရာကြီးကြီးတွေကိုကြားနေကြလားပေါ့ဒါဒီလိုမျိုးကျွန်တော်ယူဆမိရဲ့အဲ့တော့ပြောမယ်ဆိုရင်စစ်တပ်ကသူရှိသူနေရာယူတာကလားလို့အောင်ကျွန်တော်သိနေပြီပါ
နောက်တစ်ချက်ကျွန်တော်စစ်တပ်နဲ့ပတ်သက်လို့မေးချင်ပါတယ်ခုနကထိပ်ပိုင်းခေါင်းဆောင်ဘိုင်းမှာတော့သဘောထားအရဖြစ်ဖြစ်နှိစက်မှုရဖြစ်ဖြစ်အာဏာရပါတီနဲ့နှိစက်ကြတယ်ဒါပေမဲ့ဟိုအောက်ခြေဘိုင်းထိဒါအပေါ်ဘိုင်းကသဘောထားတွေကထိဟပ်ပါမလားတက်ရောက်နိုင်ပါမလားဥပမာဆိုလို့ရှိရင်1990တုန်းကဆိုရင်တော့တက်နေမြေတော်မှာဒီ NLD အတိုက်ခံပါတီကအကြီးကျယ်နိုင်ရတဲ့ဟာမျိုးဖြစ်ခဲ့တာပါ
So di negara pihak sebalik. So di negara pun ada negara. So ini sama pelaki semalu guna lulu lala mepesen sih mana. Kalau kita lihat sanksi di dalamnya adalah di sebuah ini tiba. No pelaki lihat sanksi dalamnya sudah mencari buat lagi di dalamnya.
Okay.高中呢，李兰波班可能你比王克明啊，就那得到疫苗等于配考起嘛嘞，得到疫苗等于加吧了，克明啊。
哦，加吧。
OK， 得到疫苗等于 ，sorry 吧，个疫苗等于来去李兰波那边，就那先考了吧。那个疫苗等于就那，现在没，这个没见那个，刚不新呢，不得了吧？我刚不新耶，他妈他妈新木呢，不得了，那是一点你的你他，关疫苗等于都得比王，这个他妈他妈是是一点难耶啦。
就那你那是你去你包里，骗你的你他的也第六嫌疑。比方说，有个外国么先来，国么先跑过深圳啊，人那边的阿娘大爷有个外的苦哦，直接比千八不对，龙老板我一千八，那龙老板阿妈看见阿白马，到了阿年里头对呀玩呀，我嘛来到老古镇那路，我那么那三四千里那玻璃，镇那路第八那年里嘛，就得买北部。上月的白马股，我们现在外国深深的，比方说有个外国，我们现在双双一下，因为咱们阿内的收到过，今年啊，也来路棉麻的。
OK，
那比如来新今年路也，我我们现在啊，我阿内的快生产的，我们现在批比如，比如干那个东水比如来半年的，我们现在批点多少？不比单位细的，不比单位看不落岸的路，就那个密码的。
OK， 今天嘛，就那没见那个高明新个古路阿南木的哈，都也算一个不不的地方，那都老难算没细路为了，咱们都没得得的，确实算的路叫没了，不路都在路压完了。
就那密码喽，我高明新，高明新那个南线这边属于暴力，我把汤姑娘姑在遇到外国。我从金巴街的，直接金巴街的高木新来，可能是高木新有男性进来输赢。这两年啊喽，我一对中交，喏，双双一交，输大概。这两年啊喽，大概呢，你越高贵的苦果，大概六两比第二年大的越高贵的苦吃哦。由北京的三大三百家木啊，白马也是高木新啊，因为咱们安内的路就那有密码的。
那这个来西高木县奥克塔来表面收线，因这个脱了嘞，表面收线了，再看一把地了嘛，没留不住嘛，变脱多嘞，不够哇，然后阿拉没有留个五少年嘞，请你洗哇嘞，那这老话说，就那的 BBC 的人称那个那边咯，牛大公司拍照呢，把的路顺透彻嘛，他多年嘞，表面收了，再看一把地啊，表面啥，处处摔跤了，高木县那边萎靡啥偷开的，这关于牛大自己他们娃娃爱啥偷的给啥，阿拉请你别再看见了。高木县奥克塔，高木县六级班啊，我把你爹爷古本来的没有信任了，然后现家里来忙了。
知道你哪个呀？来是高木县奥克塔啊，喏，来是阿那亚巴蒂耶，喏，我那段故事来好撇的，那不咯？来是阿那亚巴蒂耶，推翻广场好掉来骗你。哎，看见了？哎，高木县奥克塔个无双的高木县哈，原来的爹娘大人有个外的苦，肩膀背来累没落落，这侬啊侬啊用钱没辛苦。哎，侬的苦啊，看啦，因为是不人看那呢，不得的，哎，干啥嘛？偷别人家来的，我这个啊，把你几的苦啦，偷别人没啥，那闹不了。有个外国么县里呢，比这边偷别人家，慢啦慢慢啦，得吃三十米多，都要多些结果偷别人没啥。这个路，哎，你咱去开路线，不路也有上月也没收了，没有，三月也没啥。这他他本来比较一地盖的，他跑到哪哇屋里边，天天下下锻炼的也来看家了。这两年啊，听到，我原来的爹娘大人遇到过的苦苦，怎么肩膀难不？龙老板，你他们有没辛苦了？这哪有
？OK， 高木新那些，比方说遇到过高木新，我他咯，也的阿那巴黎啊，广场好他玩咯。那白马的，在那边呢，可以按些奥杰线的遇到过高木新路基的，你他不路西玩了，怎么样？第六个的给我他妈个西西，楼内面路有遇他了，不路该看完了。
这哪有阿天玩的？就不要阿天表演，在这个距离呢，比呢十公里嘛，遇到过高木新，啊，范围上还要细的呀。哎，你上海要嘛？超要价，主要下面也怕你掉的。那国要价价喽，当地大人呢，比呢省，说的也是几里骗你。 အဲ့ဒီခါကျတော့အဲ6ရောက်ဖြစ်တဲ့နော်အများပြည်သူကရွေးချယ်တဲ့ပုံပုံဆိုတာလေတကယ်တမ်းကျတော့
အဲဒေါက်တာရေမျိုးသိန်းလမ်းပြသွားပါတယ်ကျွန်တော်နောက်တူပင်တယ်ဆွေးနွေးမယ်ဥအောင်ဆိုမင်းဖိတ်ခေါ်ကြပါလိမ့်ဥအောင်ဆိုမင်းကြားပါလားခင်ဗျာ
ဟုတ်
ကဲ့ကြားပါလိမ့်ဥအောင်ဆိုမင်းကတော့ဒီမြန်မာ Institute for Democracy ရဲ့ညွှန်ကြားမှုဖြစ်ပါတယ်လက်ရှိရွက်ောက်ပွဲနဲ့ပတ်သက်လို့မဲပညာပေးလုပ်ငန်းမဲဆောင်ကြည့်ရေးလုပ်ငန်းတွေလုပ်နေတဲ့အခါကျတော့အခုလက်ရှိရွက်ောက်ပွဲကော်မရှင်ရဲ့ရည်တည်မှုဆောင်ရွက်မှုတွေနဲ့ပတ်သက်လို့ပေါ့ဥပဒေကြောင်းရပဲဖြစ်ဖြစ်နောက်ဒီရွက်ောက်ပွဲဆိုင်ရာလှုပ်ထုတ်လုပ်နေတွေရဖြစ်ဖြစ်တကယ်ကိုတမတမရှိရှိလောက်ကင်နေတယ်လို့သုံးသပ်နိုင်လား
အဲတမတမချတယ်လို့တော့ကျွန်တော်တို့မပြောနိုင်ပါဘူးဥလေတောင်းရပဲဖြစ်ဖြစ်လုံးလုံးလုံးကြီးရပဲဖြစ်ဖြစ်ဒါဟာအများကြီးကြီးချတယ်မှာလည်းဒီယူဆဟာတန်းတန်းနေကြည့်တာဖြစ်ပါတယ်
အဲချက်တွေဥပမာထားပြောလို့ရမယ
်ဟုတ်ကဲ့ခုနဆရာရေနေတဲ့ဥပမာဒီကိစ္စတခုကိုကျွန်တော်တို့ပြန်ကိုးကားလို့ရပါတယ်ခင်ဗျအဲ BBC ရဲ့ထုတ်ဝင်ချက်ပေါ်မှာသူတို့ရဲ့ UK ဝက်ကော်မရှင်အတုံးရဲ့ချက်ကိုတခုကျွန်တော်တို့ကြည့်နိုင်ပါတယ်နောက်တစ်ခုကရုပ်ောက်ဝဲကော်မရှင်အနေနဲ့ဆိုလို့ရှိရင်သူဟာရုပ်ောက်ဝဲတစ်ခုဟိုတမတ်တမတ်ကြောင့်အထင်းလင်းပြရမယ်တာဝန်ရှိပါတယ်အဲ့ဒီအခါမှာကျွန်တော်တို့ဒီကမ်ပိန်းကာလမှာသက်သေပေါင်းအများများစွာကျွန်တော်တို့တည်ကြုံရတယ်ပါတီတစ်ခုနဲ့တစ်ခုတိုင်းတိုင်းကြတာလေးစသဖြင့်ပေါ့နော်အဲ့လိုမျိုးတွေကျွန်တော်တို့တွေ့ရတယ်အဲ့ဒီပုံမှာရုပ်ောက်ဝဲကော်မရှင်ဟာဘယ်လိုအရေးကြီးလဲဆိုတဲ့ကိစ္စကိုအများကြီးကြည့်ကြမှာကျေကျေနဲ့ထုတ်ပြန်ကြည့်ရတာမျိုးလည်းမရှိပါဘူးနောက်တစ်ခုကသူဟာထင်းထင်းရမယ်တာဝန်ရှိရဲ့ဒါနဲ့ပါတီတစ်ခုခုရဲ့မဲဆွေစည်းဝေးကာလမှာလုပ်တဲ့လှုပ်ဆောင်ချက်တွေဟာဥပဒေကိုချိုးဖောက်တာမျိုးဥပဒေပေါင်းကိုကျော်လွန်နေတာမျိုးတွေကိုသူဟာထင်းထင်းကျက်မတည်ဖို့တာဝန်တွေကိုသူတို့ပြတ်ပတ်ခဲ့ပါတယ်အဲ့ဒါလေးကြောင့်မို့လို့ကျွန်တော်တို့အမြင်ရပြောရမယ်ဆိုရင် Recall Way Commission ဟာလက်ချက်ကျွန်တော်တို့ပြောလို့ရပါတယ်တခုကတမာတမက်ကြကြလှုပ်ဆောင်မှုပြတ်ကွက်တယ်လို့ကျွန်တော်တို့ပြောချင်ပါတယ်နောက်တစ်ချက်အနည်းငယ်ကတော့သူဟာဥပဒေရဲ့လှုပ်ထုံးလုပ်ငန်းကြီးတွေကိုလိုက်နာဆောင်ထိန်းဖို့ပါတီကိုကြီးကြပ်ကြွယ်ဖို့အတွက်တက်ကွက်တယ်လို့ကျွန်တော်တို့ပြောချင်ပါတယ်အဲ့ဒီအခါအဲ့အရာကြီးချုံချုံပြောရမယ်ဆိုရင်ဒီကောက်ကွက်ကလည်းရှာတမတမချရတယ်လို့ကျွန်တော်တို့ယူဆနိုင်ပါတယ်
ခုနကပြောတဲ့အခါမှာပါတီတွေကဥပဒေပေါင်းကိုကျော်လွန်ပြီးတော့လှုပ်တဲ့အခါမှာသူ့အနေနဲ့ထင်းသိမ်းဖို့ပြက်ကွက်တယ်ဆိုတော့ဥပမာထားပြီးတော့ဘလို့အချက်အလက်မျိုးတွေလဲခင်ဗျအဲ့လိုမျိုးဖြစ်ရမျိုးတွေရောရှိတာလ
ားဥပမာပြောရမယ်ဆိုရင်ဥပမာအရှိခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့တချို့ပါတီတွေဟာဘာသာရေးပမှုလူမျိုးရေးကိုအသုံးပြုပြီးတော့လဲဆွဲတာမျိုးတွေရှိပါတယ်ဒါဟာလဲဆွဲစည်းရုံးနဲ့နေနေတွေကပုဂ္ဂိုလ်တွေတောင်းဝန်ခံလိုက်ရတယ်အသိနိုင်ပါတယ်အတွေ့အကြုံမီဒီယာတွေပေါ်မှာလည်းတက်နေပါတယ်နောက်တစ်ခုကဒီနေ့လက်ကလောမှာပဲဒီနေ့ဒေသတွေမှာပါပါတယ်တမဟာကြီးဟာအဲမိတိလာမျိုးနဲ့မိတိလာကိုတွားတဲ့အချိန်မှာမိတိလာမျိုးနဲ့တစ်ခုလုံးအစိမ်းအောင်ပြန်တန်းရမယ်လို့ပြောပြီးတော့အဲအောက်မှာလည်းဒီလိုကြောင့်ခိုင်းနေတဲ့ဘုံလို့ပါတီရဲ့အလံတော်တွေတလူလူနဲ့ပေါ့ဗျာအဲ့ဒီကိစ္စမျိုးဟာတကယ်တကယ်တော့ဥပဒေအရဆိုရင်ဒါဟာရုပ်ောက်တဲ့ဆိုင်ရာအခြေခံရဲ့ဒီမှာဒါဟာဥပဒေချိုးဖောက်ရောက်ပါတယ်ဆိုတာဟာကော်မရှင်တည်တယ်လို့ရုပ်ောက်ပွဲလေးကဆောင်ကြည့်တယ်လို့လည်းအားလုံးပြပါတယ်ဒီကိစ္စမျိုးမှာကော်မရှင်ကထိန်းသိမ်းမှုတောင်းဝန်ရှိပါတယ်သူတို့မထိန်းသိမ်းပါဘူးခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ချက်မေးချင်ပါတယ်တက်တဲ့ပတ်သက်လို့တက်ရဲ့ယက်တီချက်တဲ့ပတ်သက်လို့ရုပ်ောက်ပွဲလှုပ်ထုံးလုပ်နည်းတွေမှာဘယ်လိုများပြဋ္ဌာန်းထားတာရှိပါလဲခင်ဗျာသူ့အနေနဲ့ဘယ်လိုနေသင့်လဲဆိုတာတိကျကျပြဋ္ဌာန်းချက်များရှိပါလား
တက်အနေနဲ့တိကျပြဋ္ဌာန်းထားတာမျိုးတော့ကျွန်တော်တို့မတွေ့ပါဘူးတို့ရောလည်းပဲစစ်တပ်ဆိုတာလည်းနိုင်ငံတော်ရဲ့ဝန်ထမ်းတွေဖြစ်ပါတယ်သူ့ဘက်ကသူကျွန်တော်တို့ရဲ့အခြေခံဥပဒေရတာသူကစစ်တော်ထဲမှာ၄ပုံတစ်ပုံနေရာရထားတော်လဲတဲ့အတမတော်ဒီတိုင်းပြည်ရဲ့ဝန်ထမ်းလေးဖြစ်ပါတယ်။ဒါကြောင့်မို့လို့တမတော်ဒီကတခြားဝန်ထမ်းတွေလိုပဲသူကလည်းကျင့်ရှင်ရပါလေ။ဥပမာပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီရဲ့ပိုင်းပြည်မှာပဲပြည်ညာရေးဝန်ကြီးဌာနကစောင့်ထောက်လာပါလေ။ဒီပြည်ညာရေးဝန်ကြီးဌာနဝန်ထမ်းတွေဆရာဆရာမတွေပါတီနိုင်ငံရေးနဲ့ပတ်သက်ပြီးကျင့်ရှင်ရမယ်လို့ပြောပါလေ။သို့တော်လည်းပဲကဝေးဦးစီးချုပ်ကိုယ်တိုင်ဟိုတနည်းအားဖြင့်တက်မီတာစုတွေကိုမှာကြတဲ့အခါမှာအဲဒီကောက်ကိုဥပဒေကိုကျော်လွန်စေတဲ့စကားမျိုးတွေပြောတာသိရပါလေ။ဥပမာအမျိုးဘာသာတော်စံကိုခင်းလင်းဆောင်ဆောင်မဲ့ပြီးလို့လည်းဒီတက်နယ်ဆိုတဲ့အပေါ်မျိုးပြောတာဟာဒါဟာအစီအစဉ်ဥပဒေကိုပါပေါ့ချေရရောက်ပါလေ။စီကံဥပဒေမှာပုံမှန်340လို့ကျွန်တော်ယူဆရဲကျွန်တော်မှာကောင်းမှနိုင်ပါလေခါပေါ်တော့နော်။အဲ့ဒီမှာသူဟာဘာသာအနေနဲ့လို့မှာဘာသာသာသနာကိုအဲဒီ300မပြည့်ရဆိုတဲ့ကိစ္စလေးပြဋ္ဌာန်းထားပြီးသားရှိပါလေ။အဲ့တော့ဒါဟာရွေးကောက်ပွဲဥပဒေအရာတွေမကောက်ပါဘူး။ဖွဲ့စည်းပုံအစီအစဉ်ဥပဒေကိုပါချိုးဖောက်ရအောင်ရတယ်လို့ကျွန်တော်ပြောနိုင်ပါ
တယ်။ဒါဆိုရင်တလောကဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကဒီတိုင်းတပ်ဖွဲ့တွေကိုရန်ကုန်မှာပဲပြောသွားတဲ့ထင်မှာအမျိုးဘာသာတာနာကိုကာကွယ်စောင့်ရှောက်နိုင်သူတွေကိုဦးစားပေးဖို့ဒီရွေးကောက်ပွဲမှာရွေးချယ်တဲ့ညမှာဆိုပြီးတော့ပြောသွားတဲ့ကိစ္စကဒါကဖွဲ့စည်းပုံညှိနှိုင်းတာပေါ့ဒါနဲ့ပတ်သက်လို့ရောကော်မရှင်ဘက်ကဒဇွန်တရားများဒီပြောတာဆိုတာရှိပါလားခင်ဗျာ
ကော်မရှင်ဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးဒဇွန်တရားထုတ်ပြန်လာလို့မတွေ့ရပါဘူးဒီတစ်ခုတော့ပြောနိုင်ပါတယ်သူတို့ဘက်ကတော့ကာကွယ်လို့ရတယ်ပေါ့ဗျာကော်မရှင်ဟာအဲပါတီနိုင်ငံရေးပါတီတွေကိုပဲထိန်းချုပ်မှုတာဝန်ရှိတယ်အစိုးရနဲ့တက်တဲ့ institution တွေကိုထိန်းချုပ်မှုတာဝန်မရှိဘူးဆိုတဲ့အကြောင်းပြတဲ့ဒီလိုသူကပြောင်းပြနေပါတယ်ခင်ဗျာဥပမာလည်းကာကွယ်ရေးဦးစီးချုပ်ဟာအဲဒါဟာဒီကျွန်တော်အနေနဲ့မြင်ရကျွန်တော်တို့အနေနဲ့မြင်လို့ဆိုရင်ဒါဟာဒီမပြောတဲ့မပြောထိုက်တဲ့အစကားရေးဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဟာဒီမိုကရေစီနိုင်ငံကိုထူထောင်နေတာဖြစ်ပါတယ်မြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံလို့လည်းအဲ တင်ရထားတယ်ပေါ့ဗျာအဲ့ဒီခါကျတော့ဒီမိုကရေစီနိုင်ငံမှာလူတိုင်းဟာမိမိစိတ်တရားကိုမိမဲပေးတဲ့အခါမှာရွေးချယ်ခြင်းရှိပါတယ်အဲ့ဒါကတက်မတော်ဆိုတာဟာလည်းရှည်တန်းစိတ်ရည်ခြင်းကလွယ်လို့ကျန်တဲ့အခြေအနေမှာလည်းဒီမိုကရေစီအပြည့်အဝရရှိတဲ့ institution ဖြစ်တယ်လို့ကျွန်တော်တို့ယူဆပါတယ်အဲ့ဒီလိုရှိအစဉ်အဆက်မှာအဲသဘောတရားတွေကထောင်ရင်းနေတာရှိပါတယ်ဒါကြောင့်မလို့ကာဝေးဦးစီးချုပ်အနေနဲ့သူဟာညှောက်ကြောင်းပေးတဲ့လူမျိုးကောင်းမျိုးကိုမပြောတင်ဘူးလို့ကျွန်တော်တို့ယူဆပါတယ
်ဟုတ်ကဲ့ခင်ဗျာကိုအောင်ဆုံးမီလေးလိုက်ပေါ်မှာခဏနေပြပအောင်ခင်ဗျာတို့ရှင်ချုပ်လေးလိုက်ပေါ်ရောက်နေလို့ပါ slide ပွေကျုံ slide ပွေကျုံနာမည်ဖတ်တာမှတ်မယ်ထင်ပါတယ်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ် slide ပွေကျုံပါ
ဟုတ် slide ပွေကျုံဟုတ်ကဲ့ဆွနေလို့ရပါတယ်မြင်မြန်ချင်းလည်းမြင်မြန်လို့ရပါတယ်တူတူပေါ့
ဟုတ်ကဲ့ကျွန်တော်ပထမအဆုံးဆွနေခြင်းလို့ဆိုတာကအဲ့ဒီတမရော်နဲ့ပတ်သက်ပြီးတော့မှရေကောက်ပွနဲ့ပတ်သက်ပြီးတော့ကြားနေနေနိုင်ပါမလားဆိုတဲ့ကိစ္စပထမအဆုံးဆွနေခြင်းပါတယ်ဘာကြောင့်လဲဆိုတော့ဧကကိုကြီးရှိချုပ်ကပြောထားတဲ့အချက်၃ချက်ထဲမှာအမျိုးပါသာသာသနာကိုဆောင်းဆောင်းမေးတူလို့ပြောတဲ့ခါနိုင်ကျွန်တော်တို့တိုင်းဒါခရီးယာများအတွင်းနဲ့ဟိန္ဒူဘာသာဝင်တွေနောက်ပြီးတော့အစ္စလာမ်ဘာသာဝင်တွေအတွဲအင်္ဂလာမှာစွေးင်ရှာကောင်းတယ်။ဘာကြောင့်လဲဆိုတော့ဒီနောက်မှာဒီတမရဖြစ်လာတဲ့တမရောကနဲ့ဒီတမရဖြစ်လာတဲ့ပုဂ္ဂိုလ်လို့ကျွန်တော်ယူဆထားပါတယ်ဆိုတော့တမရဖြစ်လာခဲ့ရင်ကျွန်တော်တို့ဘယ်လိုမြင်လဲဘယ်လိုလုပ်လာမလဲဆိုလို့ဆိုတော့ကျွန်တော်စိတ်လည်းမကောင်းပါဘူး။အဲ့တော့တမတော်ဟာကျွန်တော်တို့အမြင်အရောရွေးကောက်ပွဲကိစ္စနဲ့ပတ်သက်ပြီးတော့မှတမအနေနဲ့မနေနိုင်ဘူးအခုလေးစီးသိမ့်စင်ဆိုးရကိုကြောက်လို့လာတော့မသိပါဘူးဘလို့ကြောက်ကြောက်နေမသိဘူးအာရှားနေမနေနိုင်ဘူးလို့ကျွန်တော်မြင်ပါတယ်နောက်ပြီးတော့မှရွေးကောက်ပွဲကော်မရှင်ကတော့ဥတီရကျတော့အစမှကတော့ဘလို့လှုပ်လာတယ်ဆိုရင်တော့အာသူတို့တကယ်လို့ကောင်းကောင်းနေလို့လှုပ်ပါမလားလို့ကျွန်တော်အာလူထုကလည်းပဲစွန့်တယ်တုတ်တော့အခုကအဲသူတို့နိုင်ငံရေးချင်းချင်းက NLD ကတနိုင်ငံလုံးကိုနိုင်တဲ့အခြေအနေရှိလာတဲ့ခါကျတော့သူကိုယ်တိုင်ကသူဒီရွေးကောက်ပွဲကော်မရှင်ဥပဒေဖြစ်တဲ့အတွက်နောက်အစိုးရပြတ်သားမှသူအနာယူလိမ့်မယ်လို့ကျွန်တော်တို့ယူဆတယ်အဲ့တော့သူကနာမည်ကောင်းတစ်ခုရသွားအောင်တော့သူကအကောင်းဆုံးတိုင်လူကြီးလှုပ်အောင်လို့သူစူးစမ်းလိမ့်မယ်တုတ်တော့အစိုးရကိုသူလွန်ဆိုင်မှန်လားဆိုတဲ့ဥစ္စာကတော့နည်းနည်းတန်ပြန်ရှိတာပေါ့နော်
ဟုတ်ကဲ့ခင်ဗျာကိုစလိုက်ပွေကျုံကျေးဇူးပါဒေါက်တာရေမျိုးသိတာနဲ့ပတ်သက်လို့ကျွန်တော်မေးခွန်းထုတ်ချင်ပါတယ်တခုကတော့ဒီအမျိုးပါသာသာနာကောက်ွယ်ဆောက်ရှောက်မှုနဲ့ပတ်သက်ပြီးတော့ခုနဗိုလ်ချုပ်ပြည်မင်းအောင်မင်းအောင်လိုက်ပြောလို့နိုင်ငံရေးပါတီအချို့ရဲ့ပြောဟောနေတာတွေလည်းကြားရပါတယ်ခင်ဗျာဒီပြဿနာကအာတကယ်တမ်းမြန်မာနိုင်ငံမြန်မာလူထုရဲ့အမြင်ပဲလားလူထုချက်ကိုပါတီတွေကလုံနေတာလားဒါမှမဟုတ်ရှင်တသက်ပဲပြောနေကြလားဘလို့ယူဆလို့ရပါလဲပါတီတွေရဲ့မူဝါဒသူရဲ့တကယ်မူဝါဒပဲလားဒါမှမဟုတ်လူထုချက်ပြောနေတာလား
ဒီလိုအမျိုးပါသာသာသနာကိုရှေ့တန်းပြင်ပြီးတော့လူတို့ကိုဟိုနိုင်ငံရေးပါတီအချို့နဲ့အဖွဲ့အစည်းချို့ကဟိုစီးယုံနေတယ်တိမ့်တွင်းနေတယ်အမှန်တကယ်တော့ကျွန်တော်တို့ပြည်သူလူထုအများစုဟာအရိုးသားပြီးတော့ဟိုဖြူစင်တဲ့အမြင်သဘောထားရှိပါတယ်တိုးတော့လည်းပဲအဲ့ဒီရိုးသားပြီးဖြူစင်တဲ့အမျိုးသဘောထားကိုအခွင့်တော်ယူနေတဲ့နိုင်ငံရေးပါတီအချို့နဲ့အဖွဲ့အစည်းချို့ရှင်းနေတာကတော့ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲအတွက်အင်မတန်မှစိုးရိမ်စရာအနေအထားတစ်ခုလို့ကျွန်တော်ကသုံးသပ်မိပါတ
ယ်။ဟုတ်ကဲ့ပါခင်ဗျာကျွန်တော်သတို့ရှင်တူဖိတ်ခေါ်ချင်ပါတယ်မောင်တဒနာပါမောင်တဒနာကြားပါလားဆွေးနွေးလို့ရပါတယ်မေးမြန်းလို့ရပါတယ်တူတူတူပ
ါဟုတ်ကဲ့အခုဒီရွေးကောက်ကိုရတော်တော်ကကြားအောင်လားဆိုတော့ဒါလုံးဝကိုကြားနိုင်တော့ခင်ဗျာ။ဟောကြားမယ်ဆိုတော့ရှိဟာလာဦးဆက်နေရဦး NLD ပါတီဝင်နေဆိုလို့ရှိရင်အတိုက်ခက်ခါရတယ် V9 ဟိုစားပြီးဟောဆက်စီခါရတယ်ဟာလာတတိပုဂ္ဂလအခုစလေတော်ညင်းဦးတင်းလူဟာတော်ညင်းလူခိုင်လူဆိုလို့ရှိရင်လည်းအစိုးရထားတဲ့အဆင့်ကြီးရောက်နေတယ်။အဲ့ရောက်တိုင်ကြားတယ်တိုင်ကြားတယ်ယူကောက်ကောင်အချင်းကလုံအောင်မသိကြအောင်ဆောင်တယ်။ဒါတော့အရေးယူမှုလည်းမရှိဘူး။တကယ်လို့ရလက်ရှိယူကောက်ကောင်အချင်းသွားနေတိုင်းကျောင်းကဘာတစ်ခုမှတော့မဟုတ်ဘူး။သူအတိအကျ၆ဖွဲ့အောင်နိုင်ရေးတုံးပဲ။အကျက်ဆွက်အလိုက်လုပ်နေတာ။အတိအက၆ဖွဲ့က2600ခန့်နိုင်တာနဲ့ဟာအဆက်က2500ခန့်နဲ့ပေါင်းစံ50%အစိုးရဆောင်နိုင်တယ်။အဲ့တော့ဒီ2600ခန့်တော့ရဖို့တက်ဆိုပြီးတော့တော့မဲဒီကို
โอเคครับเจ๊ซุบอมงดรนะเราก็เอาซูมิงကိုမေးကြည့်ပါတယ်ဒီရွေးကောက်ပွဲကော်မရှင်ရဲ့ကိုင်းတွယ်မှုနဲ့ပတ်သက်လို့ကျွန်တော်တို့သိရတော့ရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားမှုတွေကအမှုပေါင်း80ကျော်ရှိတယ်လို့သိရပါတယ်ရွေးကောက်ပွဲကော်မရှင်ကပြောတာကတော့အဲ့အမှုမှာအများစုကရဲမှုတွေဖြစ်တယ်တကယ်တမ်းကော်မရှင်ကကိုင်းတဲ့အမှုဟာအနည်းပဲလို့ပြောပါတယ်ခင်ဗျာအဲ့တော့ဒီမှုနဲ့ပတ်သက်လို့ကျွန်တော်တွေ့ရတော့ရေးစစ်ဘက်ကလည်းကင်တွယ်နိုင်မှုရှိတာမတွေ့ရပါဘူးခင်ဗျာ UC ရဲ့ကင်တွယ်မှုကတော့ဘယ်လိုအနေထားရှိပါလဲရေးယူတာမျိုးတွေအခုရှိလာပါပြီလားဒီခုနတိုင်ကြားတဲ့မှုတွေခုနပြဿနာဖြစ်တဲ့မှုတွေယူကောက်ပွဲဒီ election campaign ကာလမှာအဲ့ဒါမျိုးတွေသတိထားမိပါလားရှိပါပြီလား
ဒီ တဲ့အင်္ဂါနေ့မှာရည်စီတဲ့နိုင်ငံရေးပါတီရဲ့ပြုဆောင်စနစ်တစ်ခုကိုကျွန်တော်တို့ဒီခံယူပါတယ်ပြီးတော့နေ့လယ်ပိုင်းမှာလည်းရည်စီတဲ့အရက်ဖက်ဖွဲ့စည်းတဲ့ပြုဆောင်မှုတစ်ခုကိုတည်ထောင်ပြီးပါတယ်အဲ့ဒီနေ့လယ်ပိုင်းအစိုးရကနိုင်ငံပိုင်းရောနိုင်ငံရေးပါတီနဲ့ပတ်သက်တာဖြစ်တဲ့ကျွန်တော်တို့မသိကြပါဘူးနေ့လယ်ပိုင်းအရက်ဖက်ဖွဲ့စည်းတဲ့ပြုဆောင်မှုအချိန်မှာယူကော့ဘွန်နဲ့ပတ်သက်ပြီးတော့တိုင်းချမှုတွေအကြောင်းကိုသူတို့ဆင်းရဲကြရတယ်လို့ပြောပါပါတယ်သို့တော်လည်းပဲဖြည့်ရှင်းပြီးတာဘလောက်ရှိတယ်ဒါပေမဲ့ဒီချိန်ဆက်လိုက်တဲ့ဆိုတော့ဇလုံးတစ်ပါးတော့ပြောပါတော့ကျွန်တော်တို့မကြားပါဘူးခင်ဗျာ
ဟုတ်ကဲ့အဲ့တော့ဖြည့်ရှင်းတာမျိုးတွေတော့တွေ့ပါလားဒီ
အဲ့မျိုးအခုလည်းမတွေ့ရသေးပါဘူးဒါပေမဲ့ကျွန်တော်တစ်ခုတတိထားလိုက်မိတာကတော့အဲရန်ကုန်တိုင်းမှာရှိတဲ့မြို့နယ်တစ်ခုမှာသူကအွန်လိုင်းကာလာလုပ်တဲ့ချိန်မှာအရက်ဒီကတော့ဒီပေါ်ကရက်ကွက်နေလူလူကသူ LNG ကိုထောက်ခံတဲ့အချင်းအရက်ကွက်ထဲမှာအလန်ကြီး LNG အလန်ကြီးတူတူယူဆက်လာလို့ကျွန်တော်တို့သိရပါတယ်အခါမှာအကြောင်းတက်နိုင်တဲ့ပုံလေးပါတီကတိုင်းခြားလို့ဆိုပြီးတော့မြို့နယ်မှာလည်းပြီးတော့အဲ့ဒီအချက်လေးချုပ်သိမ်းပြီးကိုယ်စားထားတာမျိုးဖတ်ထွက်လာတာမျိုးကျွန်တော်တို့မသိရအကြည့်ဖတ်လို့ပြည့်ကျွန်တော်တို့ဆုံးလိုက်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုအောင်သူညင်းကိုမေးချင်ပါတယ်ကိုအောင်သူညင်းကိုနိုင်ငံကတွေ့ကြုံလေးအထူးဖြစ်အာရှနိုင်ငံပေါင်းညင်းကတွေ့ကြုံလေးနဲ့မေးချင်ပါတယ်အခုလိုကော်မရှင်မျိုးပေါ့အခုလိုမျိုးဖြစ်ရမျိုးတွေကော်မရှင်ကအခုဆိုကျွန်တော်ကြိုတင်မဲ့ကိစ္စအမှားယွင်းနေဖြစ်တယ်နောက်တစ်ခါကော်မရှင်ဥစ္စာကလည်းပြောမှဆိုရင်လက်ရှိဒီအာဏာပါတီရဲ့ခေါင်းဆောင်ဟောင်းဖြစ်တယ်ဒါမျိုးအခြေအနေမျိုးတွေပတ်ဝန်းကျင်နိုင်ငံမျိုးအောင်ကျွန်တော်ကြုံရဘူးပါလားခင်ဗျာဒ
ါဒီလိုအပြင်ပြောင်းတဲ့နိုင်ငံတကယ်မှန်းမှားမှာတော့ဒီလိုကိစ္စတွေရှိနိုင်ပါတယ်ဆိုဒီလိုမျိုးရွေးကောက်ပွဲတွေကသမတ်သမတ်ကြာပါမလားတရားမျှတပါမလားပေါ့နော်ဆိုဒီလိုမျိုးတော့ထောက်ခံပြီးလည်းရှိနိုင်ပါတယ်ဆိုအထူးသဖြင့်တော့ဒီ UNIT နေနဲ့ပေါ့နော်မြန်မာနိုင်ငံမှာတော့ဒီနိုင်ငံကအဖွဲ့ကြီးတွေနဲ့လည်းဟိုပေါင်းပြီးတော့ဟိုလုပ်နေတဲ့အနေအထားလေးရှိပါတယ်။အဲ့တော့ဒါဟိုဘယ်လိုဖြေရှာမလဲဆိုရင်တော့ကျွန်တော်မြင်တော့ PPDD ဘက်ကလည်းကိုယ့်ရဲ့ဟိုဒီလေလာမှုစောင့်ကြည့်မှုတွေပို့ပြီးတော့အားကပ်ပြီးတော့လုပ်ကြဖို့လိုပါတယ်။ဆိုတော့တစ်ဖက်မှာလည်းခုနနိုင်ငံကလေလာမှုစောင့်ကြည့်မှုပေါ့နော်။ဒါတိုင်းလည်းပို့ပြီးတော့လိုအပ်လိမ့်မယ်လို့ကျွန်တော်ယူဆပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒေါက်တာရေမျိုးစိန်ကျွန်တော်နောက်ဆုံးတူတူမေးချင်ပါတယ်60ခုနှစ်ကရွေးကောက်ပွဲကော်မရှင်နဲ့အခုဖွဲ့စည်းရဲ့ရွေးကောက်ပွဲကော်မရှင်ဘာများကွာချက်ရှိလဲတူတာမတူတာနှိုင်းရှင်းပေးပါအောင်ခင်ဗျနောက်ဆုံးတူတူပါအ
ဲကျွန်တော်မြင်လာတော့60ခုနှစ်ရွေးကောက်ပွဲကော်မရှင်ကကျွန်တော်တို့ဟိုအရက်သားအစိုးရအရာရှိအငြင်းစားတွေအများစုပါဝင်တဲ့ကော်မရှင်ဖြစ်ပြီးတော့လက်ရှိကော်မရှင်ကတော့စစ်တပ်အငြင်းစားအရာရှိတွေအများစုဩဇာလွှမ်းမိုးတဲ့ကော်မရှင်ဖြစ်နေတယ်ဆိုတဲ့အချက်ကအဓိကကွာခြားချက်ပါပဲဗျာ
။ဟုတ်ကဲ့အဲ့တော့ဒီရွက်ောက်ပွဲကော်မရှင်ကွာခြားချက်ကရွက်ောက်ပွဲရလပေါ်မှာတော့တွားပြီးတော့တက်ရောက်နိုင်ခြေရှိပါလား
။အဲကျွန်တော်အမြင်ကတော့လက်ရှိအဓိကပြိုင်ဘက်ပါတီဖြစ်တဲ့အာဏာရပါတီဟာလည်းပဲဟိုစစ်တပ်အရာရှိဟောင်းတွေအဓိကဦးဆောင်တဲ့ပါတီဖြစ်နေပြီးတော့လက်ရှိကော်မရှင်အဖွဲ့အစည်းအဆင့်ဆင့်နဲ့ကော်မရှင်ဟာလည်းပဲစစ်တပ်အရာရှိဟောင်းတွေဦးစီးတဲ့အဖွဲ့အစည်းဖြစ်နေတဲ့အခါကျတော့ခုနဆွေးနွေးသလိုပဲတော့ကော်မရှင်နဲ့လက်ရှိအာဏာရပါတီဟာဟိုတငယ်ချင်းတွေအပေါင်းအသင်းတွေလိုဖြစ်နေတာအတော့ညမနိုင်ငံရေးအကြောင်းလဲပြီးတော့အင်မတန်မှဆိုးရင်ရပါတယ်လို့ကျွန်တော်ကမြင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာပေါဝင်ဆွေးနွေးပေးတဲ့ဥအောင်ဆိုမင်းကောင်သူငင်းနဲ့ဒေါက်တာရမျိုးသိန်းပေါဝင်တို့ရရှိနေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရီလိုက်စီစဉ်ကျွန်တော်အချိန်စေ့သွားလို့ပါဒီမှာပဲရနာခွင့်ပေးပါခင်ဗျာ